အီရန်နိုင်ငံတောင်ပိုင်းမှာစနေနေ့ကအပြင်းနဲ့ငလျင်နှစ်ကြိမ်ဆက်တိုက်လှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီးတော့လူ90လောက်ဒဏ်ရာရှိသွားပါတယ်။အဓိကပင်လယ်စိတ်ကမြို့တစ်မြို့ဖြစ်တဲ့ဘင်ဒါအဘတ်မြို့ရဲ့အနောက်ဘက်မှာငလျင်နှစ်ကြိမ်ဆက်တိုက်လှုပ်ခဲ့တာဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့ဒန်ဇန်မြို့ရဲ့မြောက်ဘက်မှာလှုပ်ခတ်ခဲ့တာဖြစ်ပြီးပြင်းအား 5.8 ရှိခဲ့ပါတယ်။နှစ်နာရီလောက်ကြာပြီးတဲ့နောက်ပိုင်းမှာတော့ပြင်းအား6 Richter scale ရှိတဲ့ငလျင်ထပ်မံလုပ်ခဲ့တာဖြစ်တယ်လို့ American ဘူမိဗေဒဌာန USGS ကပြောဆိုပါတယ်။ငလျင်ကြောင့်လူ9ဦးသေဆုံးခဲ့တယ်လို့ Homosgen Data အုပ်ချုပ်ရေးမှူးကအီရန်အစိုးရရုံးမြင့်တန်ကြားကနေပြောဆိုခဲ့ပါတယ်။ငလျင်ဘူချမနာမှာနေတဲ့ Soyer Hosh ရွာတရွာလုံးကတော့ပျက်စီးသွားပြီးလျှက်စစ်မီးတွေလည်းပြတ်တောက်နေတယ်လို့ဆိုပါတယ်။ဒဏ်ရာရသူ90တက်က9ဦးကိုဆေးရုံတင်ကူတာထားရပါတယ်။1996ခုနှစ်ကအီရန်နိုင်ငံမြောက်ပိုင်းမှာပြင်းအား9.4 Richter scale ရှိတဲ့ငလျင်လှုပ်ခဲ့တဲ့အတွက်လူ4000လောက်သေဆုံးပြီး3000ကျော်လောက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။